ပြည်မှာစစ်အာဏာသိမ်းတာဟာနောက်ပြန်ဆုတ်တဲ့လောက်ရည်ကြီးဖြစ်ကြောင်းကန့်ကွက်ဆန္ဒပြသူတွေကပြစ်တက်နေတာကိုလက်မခံနိုင်ကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမလ၂ရက်နေ့ကပြောပါလေစင်ကာပူနိုင်ငံရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးကလည်းပြစ်တက်တာတွေကိုရက်ဆိုင်ဖို့ပြောပါလေဒါပေမဲ့စီအစိုးရပြောင်းလဲသွားအောင်ပြပကနေမလုပ်နိုင်ဘူးလို့လီရှန်လွန်းကဆိုပါတယ်ထိုင်းနိုင်ငံရဲ့ဝန်ကြီးဟောင်းခါစစ်ပြောကတော့မြန်မာအာဏာသိမ်းပွဲဟာအာဆီယံကိုတိုက်ခါကြစေတာမို့ပြောင်းလဲအောင်လုပ်ရမယ်လို့ဧပြီလ၄ရက်နေ့ကပြောပါတယ်လီရှန်လွန်းရဲ့ဖခင်ကွယ်လွန်သူလီကွမ်ယူဟာဗမာဗိုလ်ချုပ်တွေအသုံးမကျကြောင်းအမြဲတမ်းပြောနေပြီးမြဲ1988အရေးတော်ပုံကာလမှာမျက်ဖြူစိုက်နေတဲ့ဗမာစစ်အစိုးရကိုကူညီခဲ့ပါတယ်အဲ့ဒီအချိန်ကစပြီးစင်ကာပူဟာဗမာဗိုလ်ချုပ်နဲ့ခရူနီတွေမိခူအားထားရနေရာဖြစ်လာပါလေသူတို့ရဲ့ဒေါ်လာတွေကိုထိမ့်သိမ်းထားတာစင်ကာပူပါပဲအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြခွင့်မရတဲ့စင်ကာပူနေမြန်မာတွေကတော့ CDM လှုပ်ရှားမှုကိုကိုနီကိုဟာနဲ့ကူညီနေကြပါတယ်စင်ကာပူမှာရှိတဲ့စစ်အုပ်စုနဲ့ခရိုနူတရဲ့အဆက်အသွယ်ကိုဖော်ထုတ်ပြီးဝိုင်းကျင်အောင်လဲလုပ်နိုင်ရပါတယ
်နိုင်ငံသားကဒဏ်ခတ်အရေးယူပေမဲ့စေအိုစုဟာဒေါ်စုရဲ့ NLD ပါတီကိုအာဏာလွှဲပေးမှာမဟုတ်ဘူးလို့လီကွမ်ယူကယူဆပါတယ်။1962ခုဘိုနေဝင်းအာဏာသိမ်းစဉ်ကတည်းကစစ်တပ်ဟာအစိုးရရန်တရားလို့ဖြစ်လာတဲ့အတွက်စစ်တပ်မရှိရင်အမေရိကန်နဲ့ကုလသမဂ္ဂတပ်ဖွဲ့ကိုမြန်မာပြည်ထဲလွှတ်ရလိမ့်မယ်လို့လီကွမ်ယူကမြင်ပါတယ်။အာဏာခွဲဝေဖို့စစ်ကောင်းဆောင်ကိုဖြောင်းဖြားပြောဆိုပြီးအရတားအစိုးရဖွဲ့စည်းနိုင်ဖို့တပြေးပြေးလုပ်ယူနိုင်တယ်လို့လဲလီကွမ်ယူကဆိုပါတယ်ဒီလိုမလုံနိုင်ရင်မြန်မာပြည်ကိုအုပ်ချုပ်လို့ရမှာမဟုတ်ဘူးလို့လဲလီကွမ်ယူကမြင်ပါတယ်မြန်မာနဲ့အပြင်လောကဆက်သွယ်မှုများလာလေလေဗမာစစ်ဘိုဟာအာဆီယံကိုအတုခိုးနိုင်လေလေဖြစ်လာမယ်လို့လီကွမ်ယူကမြင်ပါတယ်ဒါပေမဲ့အာဆီယံအသင်းဝင်ဖြစ်လာပြီး25နှစ်ကြာလာတဲ့အခါမှာဗမာစစ်ဘိုကအာဏာပြန်သိမ်းတော်မူအာဆီယံအသင်းလဲအကျင့်ဟောင်းကိုမပြင်နိုင်တာထင်ရှားပါတယ်
ကမ္ဘာအပေကံဗမာစစ်ဘိုရဲ့ထွက်ပေါက်အဖြစ်စင်ကာပူကအသုံးတော်ခံနေတာကြာပါပြီ။အင်းရှိမှလူကြီးလူကောင်းကိုလက်ခံပြီးအိမ်နောက်ဖေးမှတခိုးသမျှကိုလက်ခံတာဟာစင်ကာပူရဲ့လမ်းစဉ်လူဖြစ်နေပါတယ်။အိန္ဒိယနိုင်ငံကမှောင်ခိုဆက်လီရီရဲ့ဖောက်တယ်ဟာစင်ကာပူပါ။ဘိုနေဝဲအပေကံဘဝရောက်တော့စင်ကာပူမှာဆေးကူပါတယ်။ဘူတန်ရွှေလဲစင်ကာပူကတဆင့်လူရာဝင်အောင်ကြိုးပမ်းပါတယ်။စစ်ကောင်းဆောင်ဘဝကရွေးကောက်တင်မြောက်ခံရတဲ့သမရဘဝကိုဗိုလ်ချုပ်ဆူဟာတိုကူးပြောင်းသွားဖို့ကိုလေ့လာဖို့နဲ့အင်ဒိုနီးရှားကိုသွားလည်ဖို့1995မှာစင်ကာပူကိုလာလည်တဲ့ဘူတန်ရွှေကိုလီကွမ်ယူကအကြံပေးမှုပါတယ
်ဘိုနေဝင်းစေကူဖို့1994မှာစင်ကာပူရောက်လာတော့လီကွမ်ယူကသွားတွေ့ပါတယ်ဒေါ်ဆန်းစုကြည်ကိုထိန်းသိမ်းထားတဲ့စေအစိုးရဟာအမြဲတမ်းကတိကောက်အောင်ဖြစ်နေလိမ့်မယ်လို့လီကွမ်ယူကသတိပေးပါတယ်။စီးပွားရေးကိုတိုးတက်အောင်စစ်ဘိုတွေလုံနိုင်တာမဟုတ်လို့နိုင်ငံသားအတွေ့အကြုံရှိပြီးလုံနိုင်ကိုင်နိုင်သူတွေကိုအကူအညီတောင်းဖို့နဲ့လက်ရှိစစ်အာဏာရှင်စနစ်ကိုထိန်းသိမ်းဖို့မရည်ရွယ်ရင်မြမစီးပွားရေးမှာစင်ကာပူပါဝင်လုံကန်ခွင့်ပြုဖို့အကြံပေးပါတယ်။အရှိတောင်အာရှမှာသူများနည်းတူဆက်လက်စခန်းသွားခြင်းရင်မြမစစ်အစိုးရဟာအင်ဒိုနီးရှားပုံစံမျိုးလို့ရပါလိမ့်မယ်လို့လီကွမ်ယူကတိုက်တွန်းပါတယ်။ဒါပေမဲ့ဗမာစစ်အုပ်စုကိုအများဆုံးကူညီနေတဲ့စင်ကာပူအစိုးရကသာမြန်မာပြည်နာမှာဂျားဝင်နိုင်ဖို့စူးစမ်းသင့်တယ်လို့မြင်ကြပါတယ်
။ဗမာအစိုးရရဲ့အခက်အခဲကိုလည်းစင်ကာပူအစိုးရကသဘောပေါက်ပုံရပါလေ။သဘောဝတ္ထုတွေကရတဲ့ဒေါ်လာတွေစင်ကာပူဘဏ်နှစ်ခုမှာအပ်ထားတယ်လို့ Upright International က2009မှာကြေညာဘူးပါလေ။စင်ကာပူအစိုးရပိုင်တဲ့ DBS Development Bank of Singapore နဲ့ OCBC Overseas Chinese Banking Corporation မှာဓာတ်ငွေဒေါ်လာကိုအနှံထားပါတယ်။ရန်ကုန် OCBC ရုံးခွဲမှာတဲ့2020ခုနှစ်ကအမေရိကန်ဒေါ်လာတန်း650ရှိကြောင်းသိရပါတယ်။ DBS ရဲ့2020အမြတ်ငွေဟာအမေရိကန်ဒေါ်လာတန်း3500ကျော်ဖြစ်ပါတယ်။အင်ဒိုနီးရှားအာဏာရှင်ဆူဟာတိုလက်ထက်မှာမတမာတဲ့နီးနဲ့ရယူထားတဲ့ဒေါ်လာတွေကိုစင်ကာပူမှာယင်းနီးမြုပ်နှံပြီးစီးစိမ်ခါနေတဲ့အင်ဒိုနီးရှားနိုင်ငံသားတန်းကျွယ်တစ်သိ2000ကျော်ရှိပါတယ်။ မိမိနိုင်ငံမှာအခွန်ရှောက်တဲ့အနောက်တိုင်းကတထေးနဲ့ပေါင်းလိုက်ရင်စင်ကာပူမှာသွမ်းရွယ်တထေးပေါင်း 5,000 ကျော်ရှိမယ်လို့ခန့်မှန်းရပါတယ်။ဗမာစစ်ခေါင်းဆောင်ပိုင်းကိုဆေးဝါးကုသပေးနေတာလေစင်ကာပူပါပဲ။မြန်မာနိုင်ငံရေးမှာငိုစားရဲစားလုပ်နေတဲ့စင်ကာပူကတထေးစစ်ဘိုလ်ရဲ့ရှေ့ရေးကိုအာမခံနိုင်ရင်ဂျာဝင်ဆောင်ရွက်ဖို့အခွင့်အလမ်းပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။